တူကီနိုင်ငံမှာပြည်ရဲ့အနေနဲ့အာဏာသိမ်းမှုကြံစည်မှုတွင်တမန်ရီချစ်တရရဲ့အာရုံကိုလုံးချံမှုကြံစည်မှုနဲ့အရေးယူခံထားသူ34ယောက်ကိုဒီကနေ့ပဲတရားရုံးကထောင်ဒဏ်တစ်သက်စီပြစ်ဒဏ်ချလိုက်ပါတယ်။ပြစ်ဒဏ်ဆင်ရင်ခံရသူတွေထဲမှာတော့အာဏာသိမ်းမှုကြိုးပမ်းခဲ့တဲ့ညမှာတမန်ရှိရာဟိုတယ်ကိုဝင်ရောက်ဆင်းနှင်မှုမှာပါဝင်ခဲ့တဲ့သူတွေလို့ဆိုတဲ့အစိုးရစစ်ဘုတ်ချုပ်ကြီးတွေအရာရှိကြီးတွေလည်းပါဝင်ကြပါတယ်။ဟိုတယ်ကိုစစ်သားတွေဝင်ရောက်ဆင်းနှင်ရမှာတော့တမန်နဲ့မိသားစုကပုဂ္ဂတိကလွတ်မြောက်ခဲ့တာပါ။အာဏာသိမ်းမှုကြံစည်မှုနဲ့ဆက်နွယ်ပြီးဆွဆွဲခံထားရသူတွေကိုတော့ပြီးခဲ့တဲ့ဖေဖော်ဝါရီလကစလို့ရုံးတင်စစ်ဆေးနေတာဖြစ်ပါတယ်။အမှုငယ်တော်တော်များအတွက်ပြည်ထောင်နေကိုတော့အစိုးရမှပဲစီရင်ချက်ချခဲ့ပြီးအစိုးရအရာရှိတွေရဲ့အမှုတွေကိုတော့စီရင်ချက်ချတာဒီကြိမ်ကပထမဆုံးဖြစ်ပါတယ်။အမှုရင်ဆိုင်နေရသူတွေကတော့တရားခွင်ရာမျှတမှုမရှိကြောင်းနဲ့ဖမ်းဆီးထားစဉ်ပြိနစ်ဆက်ဆံခံရတာတွေရှိကြောင်းပြောဆိုနေကြတာပါ။အစိုးရကတော့တရားခွင်ရဲ့လုပ်ငန်းစဉ်တွေကလွတ်လပ်မှုရှိကြောင်းနဲ့နောက်ဆက်တွဲဖမ်းဆီးအရေးယူမှုတွေဟာတူရကီနိုင်ငံရဲ့ဒီမိုကရေစီကိုကာကွယ်မှုဖြစ်ကြောင်းပြောဆိုထားကြပါတယ်။အာဏာသိမ်းမှုကြိုးပမ်းမှုအတွင်းလူပေါင်း140ကျော်လည်းသေဆုံးခဲ့ရတာပါ။တူရကီအာဏာပိုင်တွေကတော့ဆွဆွဲခံရသူတွေကိုတရားဥပဒေနဲ့အညီအရေးယူရမှာအလျှော့ပေးမှာမဟုတ်တဲ့ကြောင်းပြောဆိုထားကြပါတယ်။